မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာအရင်ကတည်းကအလုတ်တမားမလုံမလောက်ဖြစ်နေတာကနေအခုအခါမှာတော့ပိုပြီးဆိုးဝါးလာပြီးတော့ရှားပါးလာတဲ့အဆင့်ကိုရောက်နေပါတယ်ဒီအကြောင်းတောင်သူလေသမားတဦးစိုက်ပျိုးရေးဆိုင်ရာဥပဒေတင်နန်းပေးနေသူတဦးနဲ့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကျမတို့ရဲ့ VOA ဖွဲ့သားကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံအခက်ဆက်ဆက်လေယာဉ်မြေအပါဝင်စိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အတွက်ကြေးလက်မှာနေထိုင်သူတွေကအများစုဖြစ်ကြပါတယ်ဒါပေမဲ့လည်းမျက်မှောက်ကာလမှာစိုက်ပျိုးရေးထွက်ကုန်ပြီးနံတွေဈေးကွက်ရှာမပေးနိုင်တဲ့အတွက်တောင်သူလေသမားတွေအတွက်အကျိုးဖြစ်ထွန်းမှုလည်းနှေးပါလာကြပါတယ်အဲ့ဒီအတွက်ကျေးလက်မှာနေထိုင်ကြသူတွေတခြားအလောက်ကန်ရရှိမဲ့နေရာတွေကိုပြောင်းရွှေ့လုပ်ကင်ကြတဲ့အတွက်အကျိုးဆက်အနေနဲ့လေယာဉ်စိုက်ပျိုးရေးမှာလုံသားမလုံမလောက်မှုတွေကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေဟာမနှစ်2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုမိုဆိုးဝါးလာပြီးလုံသားရှားပါတဲ့အဆင့်ကိုရောက်ရှိလာပါတယ်။အဲ့ဒီလိုလေယာဉ်စိုက်ပျိုးရေးလုံသားရှားပါမှုကိုဖြစ်စေတဲ့အကြောင်းနဲ့ပတ်သက်ပြီးကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးကအခုလိုပြောပါတယ်
။ငကူကမှအလုတ်တမားရှားရတဲ့အထဲမှာအခုလိုအာနာဒိန်းဒီနောက်ပိုင်းကိုယ့်အရာတဲ့ချောင်းထဲမှာအလုတ်ကတော့လွတ်လပ်လပ်လုတ်လို့မရဘူးအခုချိန်မှာဒီစစ်ကြောင်းနေလာပြီဆိုလို့ရှိရင်ပြေးရကိုယ့်အလုတ်ကိုထားထည့်ပြီးတော့ရှောင်းတင်းရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးပြန်တော့ပြစ်ပါကြောက်ပါမထင်တယ်လို့ဖန်းညက်ဖန်းတယ်လူကောင်းလူဆိုးလည်းခွဲတာမဟုတ်အကျိုးအကြောင်းနဲ့မေးလို့ပြောလို့ရတာလည်းမဟုတ်ဒါတဲ့ကြောင့်ကိုယ့်အရာတဲ့ချောင်းထဲကိုလောက်ကန်ရတာ၄မရှိကြတော့အဲ့လိုကြောက်နေရတဲ့ကကုဒေတာကိုတချို့စွန့်ခွာပြီးတော့ဟိုအလုံးသွားလို့လောရတဲ့ခါကျတော့အဲဒီကျင်းတဲ့ဒေတာတွေမှာလုံသမားတွေရှားတဲ့ပြဿနာတွေကိုရင်ဆိုင်နေရတာ
အရင်အမျိုးသားဒီမိုကရေစီ NLD အစိုးရခေတ်ကတချို့ဒေတာတွေမှာစက်မှုလေယာဌာနရဲ့အကူအညီနဲ့အရစ်ကြငွေပေးဝယ်ခွင့်ရတဲ့လက်တွန်းဆက်အပါအဝင်စက်ကရိယာတွေတပိုင်းတစ်တိုင်းအသုံးပြုပြီးလုံသားမလုံမလောက်မှုကိုအစားထိုးလုပ်ကင်ကြတာရှိပါတယ်အဲ့ဒီလိုအစားထိုးလုပ်ကင်ကြတဲ့စက်မှုကိရိယာတွေကလည်းအခုအခါလောင်စာစီစေးကြီးမြင့်တဲ့အတွက်ဆက်လက်အသုံးပြုဖို့အခက်အခဲရှိနေပါတယ်။ဒါကြောင့်ဟိုးရှေးရကင်ကလေးကနေလက်ရှိအချိန်အထိမီယိုဖလာအသုံးပြုလာကြတဲ့ခိုင်းနွားတွေကိုအားထားပြီးဆက်လက်လုပ်ကင်ကြတော့မလား။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလည်းမကွေးတိုင်းမင်းဘူးမြို့နယ်ကကိုယ်တိုင်လဲလေသမားတဦးဖြစ်ပြီးလေသမားအရေးကိုပါဆောင်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ်။
စေအနာသိမ့်ပြီးတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုပ်ငန်းကဏ္ဍကအကြီးအကျယ်ကူပဲထိခိုက်သွားပါတယ်ဆရာအဓိကကျွန်တော်တို့တောင်သူတွေမှာဘာကအခက်အခဲဖြစ်သွားလဲဆိုတော့ဆရာ73cc ပေါ့ဆရာရဲ့73cc ရလဲအဆမတန်ပြတ်ဆုံးတပေပါကို၄သိန်းကအထိမြင့်တက်သွားတယ်ကျွန်တော်တို့လက်တွန်းထွန်ဆက်ကလေးတွေအဲ့လိုစက်မှုပိုင်းနဲ့သုံးတာလေးတွေကတော့ဟိုဆိုင်ရည်ပြိုးရည်အနေနဲ့ကတော့73cc ကြီးလာတဲ့အခါကျတော့ဒီဟိုဆက်သမားတွေလည်းခောက်နေရတော့ပေါ့ဆရာရဲ့မားကအရင်တော့ကဆိုဒီနွားရှင်းဆိုလို့ရှိရင်တေဝါလုံးတွက်မယ်ဆိုရင်ရှင်း၄900လောက်အထိကိုရှိနိုင်တယ်ပေါ့အခုကတော့ဆရာတေဝါမှာအလွန်ဆုံးရှိလာမှာ15ရှင်းနဲ့မရှိခိုင်းနွားတွေလုံးဝကိုရှားပါသွားတဲ့အနေအထားမှာလည်းရှိတာအမှန်ပါဆရာက
နိုင်ငံတကာမှာလို့ပဲမြန်မာနိုင်ငံမှာလည်းဆက်ယုံအလုတ်ယုံအလုတ်သမားတွေနဲ့ပတ်သက်ပြီးဥပဒေအမျိုးမျိုးပြဋ္ဌာန်းထားတာတွေရှိတယ်လို့အငင်းပွားမှုတွေရှိကြပေမဲ့လည်းအခြေခံလုံအားကဈေးနှုန်းကိုတော့သတ်မှတ်ပေးထားတာရှိပါတယ်ဒါပေမဲ့လည်းလေယာဉ်မြေမှာလုတ်ကင်ကြတဲ့လုတ်သားတွေနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေတွေလည်းမရှိအခြေခံလုတ်အားကဈေးနှုန်းသတ်မှတ်ပေးတာလည်းမရှိဘူးလို့မကွေးတိုင်းမှာအခြေစိုက်ပြီးလေယာဉ်မြေဥပဒေတင်နှန်းတွေပေးနေတဲ့ဒေါ်တန်တာကပြောပါတယ
်ဥပဒေကတိကျတဲ့ချမှတ်ထားတာမျိုးတော့မရှိဘူးပေါ့ကိုဒေသအလိုက်နားလည်မှုတွေနဲ့လုတ်ကြတာကိုပဲတွေ့ရတယ်ပေါ့နော်အလုတ်သမားကောရရွာတလေးအရဟိုဆန်ပြီးစီပေးလေးတွေလည်းရှိတယ်အခုထိလည်းအဲ့ဒီဒလေထုံးစံလေးတွေကလည်းရှိသေးတယ်ပေါ့နော်တောင်သူတွေကလည်းသူတို့ပစ္စည်းတည်နံနေဈေးကောင်းရမှာအလုတ်သမားကိုလည်းဈေးတိုးပေးနိုင်ပါလေအခုကအဲ့ဒီလိုမျိုးသူတို့ထွက်တဲ့တည်နံကြတော့လည်းအငင်းနဲ့အရှုံးပြမိတယ်အဲ့တော့တန်ရန်တန်ချင်းကိုလည်းသူတို့ကပြေးမငားနိုင်တော့နောက်ပြီးဟိုအခုဒီနေ့ထဲဆိုရင်ပိုးဆိုးတယ်အလုတ်သမားကောကိုပုံမှန်ထုတ်မပေးနိုင်တာလည်းရှိတယ်ဟိုအဲ့လိုမျိုးတွေဆိုတော့အလုတ်သမားတွေကလည်းတစ်နေ့လုံးမှတစ်နေ့စရတာလေနော်ဥပဒေတစ်ခုကိုကြာထက်မှုလဲလိုပါတယ်အသက်ဝင်အောင်လုပ်ပေးဖို့လဲလိုပါတယ်လို့ကျွန်မဟိုပြောချင်တာပါအားလားမျို
းမြန်မာအပါအဝင်တစ်ကမ္ဘာလုံးမှာကိုဗစ်ကာယောဂါဖြစ်ပွားနေတဲ့အတွက်စီးပွားရေးလုပ်ငန်းတွေရပ်တန့်တာထိခိုက်တာတွေရှိပါတယ်ဒါပေမဲ့အဓိကလူနေမှုထူထပ်တဲ့မြို့ပြဒေသကြီးတွေမှာသာအဆိုးဆုံးတက်ရောက်မှုတွေတွေ့ရှိရပါတယ်ကြီးလက်လုပ်ငန်းတွင်သဘောအရကျေပြန့်တဲ့နေရာတွေမှာအလုပ်လုပ်ကင်ကြရတဲ့အတွက်ကြောင့်ကိုဗစ်ကာယောဂါအတွက်နဲ့တော့လေယာစိုက်ပျိုးရေးလုပ်ငန်းတွေနှောင့်နှေးတာရပ်ဆိုင်းတာတွေမရှိဘူးလို့ဆိုပါတယ်။ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးမှုနည်းလာတဲ့အတွက်ကျ ခြေလက်ကလူငယ်အများအပြားဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြီးအလုပ်လုပ်ကြတာတွေကအရင်ကတည်းကရှိပေမဲ့အခုအခါမှာတော့အများဆုံးအခြေအနေလို့ပြောနေကြပါဗျ။အဲ့ဒီအတွက်လေယာစိုက်ပျိုးရေးမှာလှုပ်သားရှားပါမှုပြဿနာဟာလည်းအဆိုးဝါးဆုံးအနေအထားကိုရောက်ရှိလာပါဗျ။အရင်ကဆိုရင်ရိုးရာစနစ်အရခြေလက်စိုက်ပျိုးရေးလုပ်ငန်းတွေမှာစိုက်ပျိုးမြေပိုင်ရှင်တောင်သူလယ်သမားတွေရဲ့မိသားစုတွေအပါအဝင်လက်လုပ်လက်စားတွေပါစုပေါင်းပြီးသူ့လေယာမြေကိုယ်လေယာမြေတွေကိုအလှည့်ကျလုပ်ကင်ပေးတဲ့လက်စားစနစ်ဆိုတာရှိပါတယ်။ဒါပေမဲ့လည်းကြေးလက်တွေမှာတဖြည်းဖြည်းလူနေမှုနည်းပါလာတဲ့အတွက်အခုအခါမှာတော့အဲ့ဒီရိုးရာစနစ်လဲကွဲပြောက်တလောက်ဖြစ်သွားပါပြီ။မကြာခင်နှစ်တွေကဆိုရင်မြို့ပြနဲ့နီးစပ်တဲ့ကြေးလက်ဒေသတချို့ကစိုက်ပျိုးရေးမှာလုပ်သားအင်အားအ ਨੇ စုံနဲ့လုပ်ကင်နိုင်ဖို့အတွဲဆိုပြီးစက္ကရိယာတွေသုံးဈေးကွက်ကြိုက်သီးနှံတွေစိုက်ပျိုးဖို့ကုမ္ပဏီတွေနဲ့မူလလေယာပိုင်ရှင်တောင်သူလယ်သမားတွေဖက်ဆက်ပြီးလုပ်ကင်ခဲ့ကြတာတွေရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိကြတဲ့အတွက်ကြောင့်ဒီစနစ်ဟာလည်းအောင်မြင်မှုမရရှိခဲ့ပါဘူး။အဲ့ဒီလိုအဖက်ဖက်ကအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာကျဆင်းနေရကနေစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ကိုင်နိုင်ခြင်းမရှိရင်တော့ကျေးလက်တွေမှာလူနေမှုနည်းပါးတဲ့နည်းပါးလာပြီးလေယာဉ်လုပ်သားရှားပါမှုပြဿနာလည်းဆက်လက်ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ။